မင်္ဂလာညနေခင်းမှာသောရရှင်နေတနေ့တာအမောပန်းပြေးကြပါလေခင်ဗျာ view american တိုင်း2019ခုနှစ်နိုဝင်ဘာလ26ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ကနေ9:00အထိ american ပြည်ထောင်စု washington dc မြို့တော်ကနေလိုင်းတွင်းမီတာ19.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့ကျွန်မနှင်္ဂလာတို့ပြပြမှာပါဟောင်ကောင်ဒေသန္တရရွေးကောက်ပွဲမှာအတိုက်ခံကိုစလီရီဖက်ကအများစုအနိုင်ရသွားတာဟာတရုတ်အစိုးရကိုမကျေနပ်တာထင်ရတဲ့သဘောဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကပြောပါတယ်။မြန်မာတောင်ကိုရီးယားနှစ်နိုင်ငံကြားရေလုံငန်းနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာပူးပေါင်းဆောင်ရွက်သဘောတူမှုစာချုပ်လွှာနေရကိုဒီကနေ့လက်မှတ်ရေးထိုးကြပါတယ်။အမေရိကန်သမ္မတအပေါ်တရားစွဲတင်မတဲ့စုံစမ်းတဲ့အောက်လွှတ်တော်တရားရေးကော်မတီကအိမ်ပြီးတော့အကြံပေးဟောင်းဒွန်မက်ကန်လာရောက်ထွက်ဆိုဖို့ဥပဒေကြောင်းအရဆင့်ကိုချက်ကိုလိုက်နာဖို့ပြည်ထောင်စုတရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်ရေတိတောင်မြို့အနီးရေရစစ်သင်္ဘောတစ်စင်းကို AA တပ်ဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့တပ်မတော်ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်
။ယနေ့ပိုင်းမှာသူတို့တပ်မတော်ကြီးကလုံခြုံရေးဆောင်ရွက်နေတဲ့ကြီးကို AA ကနေပေါ့ဒီတိတောင်ရဲ့အနောက်တောင်ဘက်မီတာ2000လောက်ကနေပေါ့နေရာလေးနေရာနဲ့100မီလီမီတာရှော့တိုက်
ပြောခွင့်ရပုဂ္ဂိုလ်ဘုံမှုချုပ်ဇော်မင်းထွန်းပြောကြားသွားတာပါဒီအကြောင်းနဲ့အတူရခိုင်ပြည်နယ်ကစစ်ပီးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေအမေရိကန်အစိုးရကပေးမဲ့လင်ကွန်းပညာတော်သင်စုအကြောင်းစာရာဒီနဲ့အတူထိုင်းမြန်မာနယ်စပ်မှာစိတ်ကြွစေအမြောက်အများဖမ်းမိတဲ့အခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လွင်ဦးတို့ပြောပြပါအောင်ဗျာ
ဟောင်ကောင်ဒေသန္တရရွေးကောက်ပွဲမှာအတိုက်ခံကိုစလီရီဖက်က90ရခိုင်နှုန်းနီးပါးအနိုင်ရသွားတာဟာဟောင်ကောင်ဆန္ဒပြပွဲတွေအပေါ်တာဝန်ရှိသူတွေရဲ့ကင်တွယ်ဆောင်ပုံနဲ့လက်ရှိအစိုးရအပေါ်ပြည်သူတွေရဲ့မကျေနပ်မှုတွေထင်ရှားတဲ့လက္ခဏာဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ပြောပါတယ်အုပ်ချုပ်ရေးပိုင်းနဲ့ပတ်သက်ပြီးတော့မကျေနပ်တဲ့အမြင်သဘောထားတွေကိုမဲဆန္ဒရှင်တွေကဖော်ပြခဲ့ကြတာဖြစ်တယ်လို့လည်းအုပ်ချုပ်ရေးမှူးလည်းကပြောဆိုခဲ့တယ်လို့အကြမ်းဖက်ဆန္ဒပြပွဲတွေအဆုံးသတ်ဖို့တိုက်တွန်းတောင်းဆိုသွားပါတယ်အစောပိုင်းမှာသူကတိပေးထားတဲ့အတိုင်းမတည်မငြိမ်ဖြစ်လာရတဲ့နောက်ခံအကြောင်းရင်းကိုလူလူနဲ့ဆွေးနွေးပါမယ်လို့အုပ်ချုပ်ရေးမှူးလည်းကထပ်လောင်းပြောဆိုသွားပါမယ်လို့သူ့ဘက်ကဘလို့အလျှော့ပေးဆောင်ရွက်မယ်ဆိုတာမျိုးတော့ပြောမသွားပါဘူးပြည်ခရက်တင်းငွေတွေကဟောင်ကောင်ရွေးကောက်ပွဲတွေမှာတော့မဲဆန္ဒရှင်တွေကတရုတ်အစိုးရအပေါ်သူတွေရဲ့အမြင်သဘောထားတွေကိုထင်ထင်ရှားရှားဖော်ထုတ်ပြသလိုက်တာပါဒီရွေးကောက်ပွဲရလဒ်တွေအရဒီမိုကရေစီရေလိုလာတဲ့ကိုယ်စားလှယ်အများစုအနေနဲ့အရင်ကလုံးဝထိန်းချုပ်ခွင့်မရှိခဲ့တဲ့ကောင်စီ18ခုထဲမှာ18ခုကိုထိန်းချုပ်သွားနိုင်တော့မှာဖြစ်ပါတယ်
။ဟောင်ကောင်ဒီမိုကရေစီရေလိုရှာမှုကိုအားပေးထောက်ခံတဲ့ဥပဒေကိုအမေရိကန်ကပြတ်သိမ်းပေးဖို့နဲ့ပြက်ကွက်ခဲ့မယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေကျင်းပမယ်ဆိုတာကိုသတိပေးဖို့အမေရိကန်သံတမန်ကြီးကိုဆင့်ခေါ်သတိပေးလိုက်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။ဟောင်ကောင်ရဲ့ဒီမိုကရေစီရေလှုပ်ရှားမှုတွေကိုအားပေးပြီးကွန်မြူနစ်ဆန်ရထုတ်ခွင့်ရေးပေးထားတာကိုပြန်လည်ရုပ်သိမ်းဖို့ချင်းချောက်ထားတဲ့ဥပဒေကြောင့်တော့အမေရိကန်လွှတ်တော်မှအတည်ပြုထားပြီးသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးပြီးရင်တော့ဥပဒေဖြစ်အတည်ပြုလာမှာပါတရုတ်နိုင်ငံဆန်ရအမေရိကန်သံတမန်ကြီးတယ်ရီဘရန်စတက်ကိုတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကျန်ချေကွန်ကမနေ့တုန်းကပဲစင့်ခေါ်သတိပေးလိုက်တာဖြစ်တယ်လို့လည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကညင်ညာချက်မှာဖော်ပြထားပါတယ်အမေရိကန်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ရရောက်သလိုဟောင်ကောင်မှာရှိတဲ့တရုတ်နိုင်ငံကိုဆန့်ကျင်သူတွေရဲ့ရာဇဝတ်မှုမကင်းတဲ့အကြမ်းဖက်လုပ်ရက်တွေကိုအားပေးရရောက်တဲ့အကြောင်းလဲပြောဆိုထားတာပါဟောင်ကောင်ဒီမိုကရေစီအဲ့ဥပဒေကိုလက်မှတ်ထိုးမထိုးအတိအကျမပြောသေးတဲ့သမ္မတထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဟောင်ကောင်နဲ့အတူရပ်တည်ကြောင်းပြောဆိုခဲ့သလိုမိတ်ဆွေတို့အဖြစ်တရုတ်သမ္မတရှီကျင်းဖင်နဲ့အတူရပ်တည်ရတဲ့အကြောင်းလဲပြောဆိုထားပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့အမေရိကန်အနေနဲ့မှားယွင်းတဲ့လူရက်ကိုပြင်ဆင်ဖို့နဲ့ဥပဒေဖြစ်မပြတ်ထန်းခင်အချိန်မီတားဆီးဖို့လည်းတိုက်တွန်းနေတာပါအမေရိကန်သံတမန်ကြီးကတော့ဟောင်ကောင်ကအခြေအနေတွေပေါ်အမေရိကန်ကအလေးနဲ့စိုးရိမ်မှုတွေနဲ့အတူစောင့်ကြည့်နေတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးကိုပြောဆိုခဲ့တယ်လို့လည်းတန်ယုံပြောခွင့်ရသူကိုကူကပြီး AFP သတင်းမှာဖော်ပြထားပါတယ်
American သမ္မတအပေါ်တရားစွဲတင်မတဲ့စုံစမ်းနေတဲ့အောက်လွှတ်တော်တရားရေးကော်မတီကအိမ်ပြိုအကြံပေးဟောင်း Don Megan လာရောက်ထွက်ဆိုဖို့ဥပဒေကြောင်းကနေဆင့်ခေါ်ချက်ကိုလိုက်နာဖို့ပြည်ထောင်စုတရားသူကြီးတယောက်ကတင်းလာနေနောက်မိုက်မှာဆုံးဖြတ်လိုက်ပါတယ်။ Megan အပြင်လက်ရှိနဲ့အရင်အိမ်ပြိုအရာရှိတွေအနေနဲ့အောက်လွှတ်တော်ကော်မတီကဆင့်ခေါ်ချက်တွေကိုမလိုက်နာအောင်တားဆီးနိုင်တဲ့အခွင့်အာဏာသမ္မတ Trump မှာမရှိဘူးလို့လည်းတရားသူကြီး Kaden Brown Jackson ကပြောဆိုခဲ့ပါတယ်။တရားသူကြီး Jackson ရဲ့ဆုံးဖြတ်ချက်ကိုအိမ်ပြိုကအယူခံဝင်ဖို့ပြင်ဆင်နေပါတယ်။ Megan ရဲ့ရှေ့နေကတော့အိမ်ပြို ော်ရဲ့အယူခံကိုကြားနာဆုံးဖြတ်ပြီးတဲ့အထိယာယီဆောင်မလို့တရားရုံးကအမိန့်မထုတ်ရင်တော့အောက်လွှတ်တော်ကော်မတီရဲ့ဆင့်ခေါ်ချက်ကိုလိုက်နာမယ်လို့ပြောဆိုပါတယ်။လွှတ်တော်ကော်မတီရဲ့ဆင့်ခေါ်ချက်ကိုမသိကြိုးကျွန်ပြုထားကြတဲ့သူတွေထက်မှနိုင်ငံခြားရေးဝန်ကြီးမိုက်ဖွန်မျိုးအမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘော်တန်နဲ့အင်ပီရိုယာယီအရာရှိချုပ်မစ်ခ်မော်ဗင်နီတို့ပါဝင်ပါတယ်။2020အမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဖက်သူသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းပေးဖို့သမ္မတထရမ့်ကဖိအားပေးခဲ့သလားဆိုတဲ့အပေါ်ဒီမိုကရက်အမတ်တွေကစုံစမ်းမေးမြန်းနေတာဖြစ်ပြီးဒီအဆင့်မြင့်အရာရှိတွေစီကနေအရေးပါတဲ့တက်သေးအထောက်အထားတွေရလိမ့်မယ်လို့ဒီမိုကရက်အမတ်တွေကယုံကြည်နေတာပါ Mr. Megan Ha အင်ပီရိုအကြံပေးအဖြစ်2018ခုနှစ်အောက်တိုဘာလအထိလုပ်ကိုင်းခဲ့တာပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ရဲ့မဲဆွေစည်းရုံးရဲ့အဖွဲ့နဲ့ရုရှားကိုပူးပေါင်းဆောင်ရွက်ခဲ့သလားဆိုပြီးစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းရင်းမှူး Robert Mueller ရဲ့အစီအခံမှာ Megan ရဲ့နာမည်မကြာခဏပါဝင်နေတာလည်းဖြစ်ပါတယ်
အမေရိကန်ပင်ကောစစ်တပ်နဲ့ချုပ်မှာခေါင်းဆောင်ပိုင်းအပြောင်းလဲလုပ်ခဲ့တာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကနောက်ထပ်ကွဲလဲတဲ့ရှင်းလင်းချက်တခုကိုပြောဆိုလိုက်ပါတယ်။ယူရိုနိုင်ငံက ISIS နဲ့စစ်သွေးကြွရည်နဲ့တိုက်ခတ်နေတဲ့စစ်ပွဲတွင်ဆောင်ရွက်ခဲ့တဲ့လုပ်ရည်နဲ့ပတ်သက်လို့အမေရိကန်ရေတပ်အထူးတပ်ဖွဲ့ Navy SEAL တပ်ဖွဲ့ဝင်တဦးပေါ်အရေးယူခဲ့တဲ့အမှုမှာကြောင်းဝင်ဆွတ်ဖက်ခဲ့တဲ့ဆုံးဖြတ်ချက်ကိုလည်းသမ္မတကကာကွယ်ပြောဆိုသွားပါတယ်။ဒီတဝန်ကြီး Richard Spencer ကိုယာရုကဖေရှားလိုက်တဲ့ကိစ္စနဲ့ပတ်သက်လို့အင်ပီရိုမှာတင်းငွေနေနေတုန်းကဒင်းတောက်တွေမင်းမြတ်တဲ့အချိန်မှာတော့အချိန်တော်ကြာတဲ့ကစဉ်းစားထားတဲ့ကိစ္စဖြစ်နေသမ္မတထရန့်ကပြောဆိုထားပါတယ်အခုလက်တလောအချိန်ကြမှာဖြစ်လာတဲ့ကိစ္စမဟုတ်တဲ့အကြောင်းနဲ့ရှေ့တန်းမှာရှိတဲ့စစ်တီတွေကိုအကာအကွယ်ပေးရမှာဖြစ်တဲ့အကြောင်းလဲဘူဂေးရီးယားဝန်ကြီးချုပ်နဲ့အတူရှိနေတုန်းမှာသမ္မတထရန့်ကပြောဆိုခဲ့တာပါနေပြည်တော်အထူးတပ်ဖွဲ့ဝင်အထွတ်ကာလာကာကိုဗုတ်ဖွဲ့ကကြားနာစစ်ဆေးမဲ့အစီအစဉ်ကိုဖျက်ဖို့ကာကွယ်ဝင်ကြီးမက်အက်စပါကိုအမိန့်ပေးခဲ့တဲ့အပေါ်မှာလည်းသမ္မတထရန့်ကကာကွယ်ပြောဆိုခဲ့ပါတယ်အထူးတပ်ဖွဲ့ဝင်ကာလာကာကိုတော့2019ခုနှစ်ကအီရတ်နိုင်ငံမှာတာဝန်ယူနေစဉ်ဒဏ်ရာရထားတဲ့အားအစစ်သွေးကြွတယောက်ကိုတပ်ဖြတ်မှုနဲ့ဆွဆွဲခံခဲ့ရပေမဲ့ဒီနေ့ဆက်မိတ်မှာပဲစစ်တပ်ကုံတမာရီအဖွဲ့ကတရားစီသူ့ကိုလွတ်ပေးလိုက်တာဖြစ်ပါတယ်ဒီလက်စမ်းမှာပဲသမ္မတကသူ့ရာထူးနဲ့ခန်းစားခွင့်တွေကိုလည်းပြန်လည်ပေးအပ်ခဲ့ပါတယ်ဒါပေမဲ့ဝင်းကြီးစပန်ဆာပါဝင်ရေတက်အရာရှိတချို့ကတော့ကာလာကာအနေနဲ့ Navy SEAL အထူးတပ်ဖွဲ့ဝင်ဖြစ်တက်ကနေအနားယူခွင့်ပေးသင့်မသင့်အထူးတပ်ဖွဲ့ဝင်တွေကိုချင်းမြင့်လေးရှိတဲ့စုတစိတ်ကိုဆက်ပေးထားသင့်မသင့်ဘုတ်ဖွဲ့ကပြန်လည်တုံးတက်ဖို့လိုတယ်ဆိုပြီးပြောဆိုထားကြတာပါသမ္မတထရန့်ကတော့အထူးတပ်ဖွဲ့ဝင်ကာလာကာကိုချင်းမြင့်ထားတဲ့စုတစိတ်ကိုပြန်လည်ယူသိမ်းမှာကိုလက်မခံတဲ့ကြောင်းပြောဆိုခဲ့တာဖြစ်ပါတယ်
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်မြန်မာနဲ့တောင်ကိုရီးယားနှစ်နိုင်ငံကောင်းဆောင်တွေဒီကနေ့တီးခြားတွေ့ဆုံပြီးတော့နားလည်မှုစာချင်းလွှာနေရာကိုလက်မှတ်ရေးထိုးလိုက်ပါတယ်။မြန်မာတောင်ကိုရီးယားနှစ်နိုင်ငံကြားရေလုံငန်းနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပူးပေါင်းဆောင်ရွက်အတွက်သဘောတူညီမှုစာချင်းလွှာကိုဒီကနေ့လက်မှတ်ရေးထိုးတာပါ။တောင်ကိုရီးယားနိုင်ငံပူဆန်မြို့မှာကျင်းပနေတဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးစည်းဝေးပွဲပေးပမှာမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဒီကနေ့တီးတန့်တွေ့ဆုံခဲ့ကြတာပါ။နှစ်နိုင်ငံဆက်ဆံရေးတိုးတက်လာတဲ့အပေါ်တမ်းဖို့ထားကြောင်းဒီထက်မကရှေ့ဆက်တိုးတက်ဖို့မျှော်လင့်ကြောင်းလည်းနှစ်နိုင်ငံကောင်းဆောင်တွေကပြောကြားခဲ့ပါတယ်တောင်ကိုရီးယားနိုင်ငံရဲ့တောင်ပိုင်းဒေသမူဝါဒနဲ့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံကြားစက်တင်ဘာလကကျင်းပတဲ့ညလခမှာသဘောတူညီခဲ့တဲ့ကိစ္စရပ်တွေနဲ့အဲ့ဒီအချိန်ကစလို့နိုင်ငံစီးပွားရေးပူပေါင်းဆောင်ရွက်မှုတွေတိုးတက်လာတဲ့အပေါ်တောင်ကိုရီးယားသမ္မတကအလေးပေးပြောဆိုသွားပါတယ်တောင်ကိုရီးယားစစ်ပွဲအတွင်းမြန်မာနိုင်ငံကဆန်တွေပေးလူခဲ့တဲ့အပေါ်မှာလည်းကျေးဇူးတင်ကြောင်းတောင်ကိုရီးယားသမ္မတကတွေ့ဆုံပွဲမှာပြောဆိုသွားတာပါဒေါ်အောင်ဆန်းစုကြည်ဘက်ကလည်းမြန်မာနိုင်ငံအနေနဲ့တောင်ကိုရီးယားနဲ့အတူရှင်တွဲရပ်တည်သွားဖို့ဆန္ဒရှိကြောင်းပြောဆိုခဲ့တယ်လို့ကိုရီးယားကျွန်းဆွယ်ညင်ညာရေးတိဆောက်ရေးမှာမြန်မာနိုင်ငံဘက်ကကူညီပါမယ်လို့လည်းထည့်သွင်းပြောဆိုသွားပါတယ်
။ပါကစ္စတန်စစ်ဦးစီးချုပ်ကိုနောက်ထပ်3နှစ်တာဝန်ထမ်းဆောင်ခွင့်ပေးဖို့အစိုးရရဲ့ခွင့်ပြုညင်မိန့်ကိုတရားရုံးချုပ်ကယာယီဆန့်ကန့်လိုက်ပါတယ်။ဒီသတင်းပတ်နောက်မှယာရုကအနားယူရတော့မယ့်ဘိုချိုချီကာမာဟာဗက်ဘောချဝါကိုဆက်လက်တာဝန်ယူဖို့ဝန်ကြီးချုပ်အင်မရခန်ကလာတော်ချာတွေကအမိန့်ထုတ်ပြန်ထားတဲ့ပုံမှာတရားရုံးချုပ်ကဒီနေ့ရုတ်တရက်ဆုံးဖြတ်ချက်ချလိုက်တာပါ။အစိုးရရဲ့လုပ်ရာဥပဒေနဲ့ညီညီဆိုတာဆုံးဖြတ်ဖို့မနက်ပံတရားရုံးချုပ်မှာထပ်မံကြားနာသွားဖို့လဲစီစဉ်ထားပါတယ် ဝန်ကြီးချုပ်ရဲ့လက်ထောက်တွေကတော့ကက်ရှမီးယားဒေသမှာပိုင်တဲ့အငင်းပွားမှုကြောင့်အိန္ဒိယနိုင်ငံနဲ့စီးရဲတင်းမာမှုမျိုးတွေလိုလုံခြုံရေးအရာစိန်ခေါ်မှုတွေရှိနေတာကိုအကြောင်းပြပြီးစီးဥစည်းချက်ကိုဆက်လက်တာဝန်ပေးဖို့ဆုံးဖြတ်ချက်အပေါ်ကာကွယ်ပြောဆိုထားကြတာပါ။ဆီယနာသိမ်းမှုတွေနဲ့စစ်တပ်ကြီးကဲတွေရဲ့တာဝန်တွေကိုဆက်လက်တတန်းတိုးလို့ရှိပေမဲ့တရားရေးကဏ္ဍကအရင်တုန်းကလစ်လျူရှုထားလို့ရှိတဲ့ပါကစ္စတန်နိုင်ငံမှာအခုနောက်ဆုံးစီးဥစည်းချက်တာဝန်တတန်းတိုးမှာကိုတရားရုံးချုပ်ကယာယီဆန်းငံ့မှုဆုံးဖြတ်လိုက်တဲ့အတွက်လည်းအများအားအသိစရာဖြစ်ခဲ့ရပါတယ်။
ကဘာကြီးပုံရိပ်မှုကိုဖြစ်စေတဲ့လီလူတွေကဖန်လုံအင်တန်ငွေထုတ်လို့မဟာပြေကြတဲ့နေတဲ့စမ်းချိန်တင်အောင်မြင့်တက်ခဲ့ပြီးတော့ကြာဆင်းသွားမယ့်လက္ခဏာမတွေ့ရဘူးလို့ကဘာမိုးလေဝသအဖွဲ့အစည်း WMO ကပြောပါတယ်။ဥရုယာတီပြောင်းလဲမှုကိုထိန်းချုပ်ရေးဖန်လုံအင်တန်ငွေထုတ်လို့မှုကိုလျှော့ချဖို့ပြင်သစ်သဘောတူစာချုပ်ကိုနိုင်ငံတကာကလိုက်နာဖို့သဘောတူညီခဲ့ပေမဲ့လည်းကာဗွန်မိုနောက်ဆိုက်မီသိန်းနဲ့နိုက်ထရက်စ်အောက်ဆိုက်တန်ငွေထုတ်လို့မှုတွေဟာပြီးခဲ့တဲ့ဆယ်စုနှစ်တွေထဲစာရင်2018ခုနှစ်မှာပိုးပြီးတော့မြင့်တက်လာတယ်လို့သတင်းလာနေကထုတ်ပြန်တဲ့ WMO ရဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ကဘာလီလူတွေကဗွန်နဲ့အောက်ဆိုက်တန်ငွေမှုပါဝင်မှုတိတ်သေးစာရီဟာလည်း2018ခုနှစ်မှာမြင့်တက်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။အိုဇုန်ဝါရီပါလာစေတဲ့ Nitrous Oxide တန်ငွေတိတ်သေးစာရီအမြင့်ဆုံးရောက်နေတယ်လို့မိသိန်းတန်ငွေတွေလည်း1998ခုနှစ်ကစပြီးတော့အမြင့်ဆုံးစံချိန်ကိုမနစ်ကရောက်ရှိခဲ့တာပါ။ဒီအနေနဲ့ဒါဟာတိုင်းဆက်သွားနိုင်မယ်ဆိုရင်တော့အနာဂတ်မျိုးဆက်တွေအနေနဲ့ဥရုယာတီပြောင်းလဲမှုရဲ့ပြင်းထန်လာတဲ့အကျိုးဆက်တွေဖြစ်တဲ့အပူချိန်မြင့်တက်တာရေရှားပါတာပင်လယ်ရေမြင့်တက်တာနဲ့ကေဟစနစ်တွေပြောင်းလဲသွားတဲ့အခြေအနေမျိုးတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းအစည်းအဝေးစာမှာဖော်ပြထားပါတယ်။
တမ်းမြေစေးသုံးဆွဲမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာပူပေါင်းစာရဖို့ပြုတ်ကွက်မှုနဲ့ရုရှားနိုင်ငံရှင်းနစ်ဂျပန်နိုင်ငံမှာကျင်းပမဲ့တိုကျိုအိုလံပစ်အပါအဝင်နိုင်ငံတကာအားကစားပွဲတွေမှာပါဝင်ခွင့်၄နှစ်တမ်းမြေခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒီနေ့ဆက်မိုင်းတော့ကမော်စကိုမြို့တော်ဓာတ်ကွက်ခန်းမှာစမ်းသပ်တွေ့ရှိခဲ့တဲ့စစ်ဆေးချက်တွေကိုဖျောက်ဖျက်မှုနဲ့မမှန်မကန်ဖော်ပြမှုတွေရှိခဲ့ကြောင်းစုံစမ်းဖော်ထုတ်ခဲ့ပြီးတဲ့နောက်စီကံချုပ်ဖောက်မှုနဲ့အရေးယူဖို့တမ်းမြေစေးသုံးဆွဲမှုတက်ဖြည့်ရေးနိုင်ငံတကာအေဂျင်စီဝါရာကဒီကနေ့ပဲလမ်းညွှန်ချက်ထုတ်ပြန်လိုက်တာပါ။ဥပဒေကြောင်းအရဒါမှမဟုတ်လက်တွေ့ဆောင်ရွက်ဖို့မဖြစ်နိုင်တဲ့အစီအစဉ်မျိုးတွေကလွယ်လို့ရုရှားနိုင်ငံမှာကျင်းပဖို့ခွင့်ပြုထားတဲ့အားကစားပွဲတွေကိုပယ်ဖျက်ဖို့အပါအဝင်အရေးယူမဲ့အစီအစဉ်နဲ့ပတ်သက်လို့ရှေ့လာမဲ့ဒီဇင်ဘာလ9ရက်နေ့ကျရင်ပြည်ထောင်နိုင်ငံပါရီမြို့တော်မှာကျင်းပမယ်အမှုဆောင်ကော်မတီစီဝေးဝဲမှာဆုံးဖြတ်သွားမှာဖြစ်ပါတယ်။ရုရှားပေါ်အရေးယူခဲ့မယ်ဆိုရင်တော့ကာတာနိုင်ငံမှာကျင်းပမယ်2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲမှာပါဝင်ဝင်လဲတားမြစ်ခံရမှာဖြစ်ပါတယ်။ဒါပေမဲ့လည်းရုရှားနိုင်ငံစင်ပီတာစဘတ်မြို့မှာကျင်းပမယ်2020ဥရောပချန်ပီယံပွဲစဉ်၄ခုကိုတော့နိုင်ငံတကာအားစားပွဲတွေဖြစ်သတ်မှတ်ထားတဲ့အတွက်အင်ရှင်ဖြစ်နဲ့ကျင်းပဝင်ရမှာဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကူအောင်နှင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆောင်မြင်းနာဖြစ်တဲ့ burmese.voanews.com ကနေလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲနားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုစက်တိုက်ဆုသလိုကြားရမှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာရေတပ်သင်းမောတက်ကြိုက်ခံရတဲ့အကြောင်းပါ။ရခိုင်ပြည်နယ်ရသေတောင်မြို့နယ်အနီးမေးရွတ်မြန်မာလုံခြုံရေးလုပ်နေတဲ့ရေတပ်သင်းမောကိုမနေ့ညနေပိုင်းကအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့တပ်မတော်ဘက်ကရောအေးအေးဘက်ကပါပြောပါတယ်။ဒီပစ်ခတ်မှုမှာမြန်မာရေတပ်သင်းမောထိခိုက်မှုရှိတယ်လို့အေးအေးဘက်ကပြောပေမဲ့တပ်မတော်ဘက်ကတော့ဒါကိုညှင်းဆိုပါတယ်။တစ်ချိန်တည်းမှာရသေတောင်ဘက်မှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်နေတာပါ။ VOA သတင်းနောက်ကိုနိုင်ကွင်းအိမ်ကရှင်းပြပါမယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရထိတ်တောင်မြို့နီးမေယူမြစ်တဲမှာရန်လန်းထားတဲ့တပ်မတော်ရေတပ်သင်းမောကိုအေးအေးဘက်ကနေမနေ့ညနေပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့တပ်မတော်သတင်းမှထုတ်ပြန်ရေးအဖွဲ့တွင်းမှုတပ်မတော်ပြောခွေရဗိုလ်မှူးချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်။မနေ့ကတော့ဟုတ်ကဲ့ညနေပိုင်းမှာသူတို့တပ်မတော်ကြီးကလုံခြုံရေးဆောင်ရွက်နေတဲ့ရေကိုအေးကနေပေါ့ဒီသေးတောင်ရဲ့အနောက်တောင်ပဲမီတာ2000လောက်ကနေပေါ့နေရာလေးနေရာနဲ့တရားခွန်မီလီမီတာရှော့တိုက်တုံးခဏလုံးနဲ့ပစ်ပါတယ်။ဟိုဖြစ်ကြိုက်မှုတော့မရှိပါဘူး။
ရတိတောင်မြို့နီးတပ်မတော်ရေတပ်တင်ပေါ်ပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်ဖွဲ့ AA ပြောခွေရခိုင်ဒုက္ခကခုလိုပြောပါတယ
်။ဗမာရေတပ်တင်ပို့တစည်းကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့တာဝန်ရောက်ပြစ်ခတ်ခဲ့တာရှိတယ်။တင်ပို့ကိုတော့ထိတာပေါ့နော်။ဟိုမိခိုးတွေဆောင်းဆောင်ထွက်ပြီးတော့မှသူတို့ဒီလက်နေကြီးတွေနဲ့ပြန်ပြီးတော့ရန်တမ်းပြစ်ခတ်မှုတွေကိုလုပ်တာပေါ့နော်။တင်ပို့ပေါ်မှာတော့ထိကြိုက်ကြဆုံးမှုကတော့ရှိနိုင်တယ်ဗျ။
စီရင်ကိုပြစ်ခတ်ခံရပြီးတပ်မတော်ရေရင်ဘက်ကလည်းလက်နက်ကြီးနဲ့အဆက်မပြတ်ပြစ်ခတ်မှုတွေရှိနေတယ်လို့ရတိတောင်မြို့ခံသူကပြောပါတယ်
။မင်းကညဘက်ဆိုရင်ဟိုကတောက်လျှောက်ပြစ်နေတယ်သူအဲရေရက်ပြစ်တယ်နေပြီးကပြစ်တာဟုတ်တယ်။လေခွေးနားတွေမှာကြားတယ်ရော်ထဲမှာတော့မကြားဘူးမင်းက။
ကြေတိတောင်မြို့နယ်ရေစိုးချောင်းနဲ့အမြင့်တောင်ကျေးရွာဘက်မှာလည်းမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲရက်ဆက်ဆိုသလိုဖြစ်ပွားနေတယ်လို့အေပြောခွေရခိုင်ဒုက္ခကပြောပါတယ်
။နေ့မှလည်းတိုက်ပွဲတွေကတော့ဆက်ပြီးတော့ဖြစ်နေတယ်ဗျ။အဲ့ဒီအမြင့်တောင်ရွာတဝက်ရဲ့နောက်ပြီးလို့ရှိရင်ဒီရေစိုးချောင်း
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
มันเนี่ยญาณนี่เราสนใจไอ้ก้าวได้กับว่าไอ้ก้าวเสียดาบ้าๆเราไม่ใช่ป่ะเออไอ้เนี่ยลูกชายญาณนี่ญาณนี่ป่ะไอ้เนี่ยญาณนี่ติโลผิดบัวแค่ได้ผิดกับสักกันหมดด้วยยัวตาดิที่กันหมดชื่อแค่ตัวลูกยัวกันนี่ตีนช่องนี่จะยาได้ลูกยีซูช่องยัวตารู้ก็เปล่าบาเลยยีซูช่องนูอเมตองนูอเมตองสวยโคเนี่ยว่าแลนี่จะเปลี่ยนหรือเปล่าสิเนี่ยนะว่าแลนี่จะไอ้หนูมีอยู่อะไรสิเนี่ยชัวร์ได้เลยอ่ะเราไม่เชื่อเลยนะเดี๋ย
ကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့တာဝန်ရောက်ပြစ်ခတ်ခဲ့တာရှိတယ်။တင်ပို့ကလူကြီးကုန်းတောင်းကျော်နေရာစွန့်ခွာပြီးစစ်ဘေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ။ဗီဒီယိုအသင်းနောက်နိုင်ကွင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတခါဒုက္ခတွေရဲ့အခြေအနေကိုလည်းကြည့်အောင်ပါ။အခုလိုရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ဝိုင်းစွန့်ခွာထွက်ပြေးရတဲ့စစ်ဘေးဒုက္ခတွ ရပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်ဒီရခိုင်ပြည်နယ်ကဆေးဘေးဒုက္ခသည်နောက်ဆုံးအခြေအနေကို VOA သတင်းတော့ကိုသက်နိုင်တင်ပြပါမယ
်ရခိုင်ပြည်နယ်မြောက်ပိုင်းမှာရခိုင်လက်နက်ကန်အဲအဲဖွင့်နေမြမအစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာကြောင့်မြောက်ဦးကြောက်တော်မင်းပြဘူတီတောင်ရသေးတောင်နဲ့ပုံနေကျွန်းစတဲ့မြို့နယ်6မြို့နယ်ထဲမှာစစ်ဘေးဒုက္ခသည်9000ကျော်အထိရှိလာတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး REC ကအတွင်ရေးမှူးကိုစိုးစိုးထွန်းကပြောပါတယ
်။အဓိကများလာတာကတော့ဒီပြည်တော်များလာတာပေါ့နော်။ဒီပြည်တော်များလာတယ်။နောက်ဘူးပြည်တော်နောက်မြေပုံပေါ့နော်။ဒီလားအတွက်မှာတော့ဒီမြေပုံမှာရိုးချောင်းရိုးချောင်းရိုးချောင်းဖက်တွေရိုးစနစ်ဖက်တွေမှာဒီတိုက်ပွဲတွေဖြစ်နေပေါ့နော်။နောက်ပြီးတခါဒီကြောင်တက်ထမှုလေးရှိတဲ့အခါမှာအဲဒါတွေထပ်ပြီးတာတွေကအရင်များလာတာပေါ့နော်။ပြေတော့အရင်သက်တည်းဘူပေါ်နဲ့ဒီကထောင်ကြီးကိုသူ့ပြည်ကြတာများပါတယ်ပြေတော့အဲ့ဒီဘက်မှာလည်းဒီစစ်တပ်ဖွဲ့တွေကထောင်နေရှိနေရှိနေပေါ့နော်ဒီတိုင်းပဲတပ်ဖွဲ့တွေကပြင်ထန်ပြီးတော့မှဒီညီဒီမှာလုံးမကြရဲကျွန်တော်တို့ကိုယ်တွေအတွက်လည်းအခကြီးတွေများတူလာတဲ့ပြည်ကမလို့တော့လောကကတော့ခဲ့နေပေါ့လေဒါကြောင့်အခုကြတော့မများနေသေးဘူးဒါနဲ့အခုဒီဒီရရှိထားတဲ့လောက်ကတော့9,000-9,500ကျော်နေပါပြီ
လက်ရှိရှိမှာလည်းရသေးတောင်မြို့နယ်နဲ့မြေပုံမြို့နယ်တွေမှာတိုက်ပွဲတွေဇက်တိုက်ဆိုတလို့ဖြစ်ပေါ်နေတာကြောင့်စစ်ဘေးဒုက္ခတွေများလာတာလည်းဖြစ်ပါတယ်။မြေပုံမြို့ကိုထွက်ပြေးတင်းချောင်လာကြတဲ့စစ်ဘေးဒုက္ခတွေကိုတော့မြေပုံမြို့ပေါ်ကဘုံကြီးကျောင်းတွေမှာနေရာရှာထားပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့မြေပုံမြို့နယ်လုံးဆိုင်ရာစစ်ဘေးဒုက္ခတွေကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးအောင်မြင့်သိန်းကပြောပါတယ်။
ပေါ်မှာဒီ6လောက်ရှိပါသေးတယ်သူတို့ကလုံးလုံးဆိုအခုကျွန်တော်တို့မြို့မကုသနာုံဆိုတဲ့ဘုံကြောင်းมาတယ်နောက်ပြီးတော့ပြည်မင်္ဂလာတောင်ကျောင်းဆိုတဲ့ဟာရယ်နောက်ပြီးတော့ဝီစီတာယာမအကျောင်းတွိုက်နောက်ပြီးတော့ပြည်ညပြည်မှန်အကျောင်းတွိုက်ဆိုပြီးကျောင်းတွိုက်လေးခုမှာခွဲဟိုကနေရာချပေးထားပါတယ်ဒီကတော့အများကြီးပေါ်စားလုံးလုံးဆိုတော့သူတို့ကအင်ဂျင်နီယာစားတာတောက်တာကတော့ဒီမှာရှိတာလေးနဲ့တော့စားတာပေါ့ဗျာ
ရခိုင်ပြည်နယ်အတွင်းကစစ်ဘေးဒုက္ခတွေနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်စိုးရအဖွဲ့အနေနဲ့ကူညီဆောင်ရွက်ပေးနေတာတွေရှိတယ်လို့ရခိုင်ပြည်နယ်စိုးရအဖွဲ့ပြောခွင့်ရစေဘင်တာယာရဲဝန်ကြီးဦးဝင်းမင်းကပြောပါတယ
်ကျွန်တော်စီစက်ကြပြီးတော့ကြောက်ကြီးစစ်ဘေးနေရာမှာပဲစီရမှာဒီဘလောက်ရောက်ရှိရလို့ကျင်းပြရရလို့ရှိမှာကျွန်တော်တို့ကဒီထောက်ပံ့ပေးနေတာပဲအဲဒီတော့ကျင်းပြရတော့ပို့ဖို့လိုရတယ်ပေါ့နော်အဲအုပ်စိုးအဖွဲ့နဲ့ညီနေတယ်အဲလိုမျိုးတို့ရလို့ရှိမှာကျွန်တော်တို့တက်တာအပတ်မှုပြည်ရပါမ
လားလက်ရှိရှိမှာစစ်ဘေးဒုက္ခသည်တွေကိုနိုင်ငံတကာကြက်ချင်နေဖွဲ့ ICRC နဲ့ကမ္ဘာစစ်နိုင်ရက်ခါအစည်းအဝေး WFP တို့ကအဓိကကူညီပေးနေတာဖြစ်ပြီးတခြားပြည်တွင်းရဖွဲ့အဖွဲ့အစည်းတွေကလည်းကူညီပေးနေတာတွေရှိပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်နေရဆွန့်ခွာနေရတဲ့စစ်ဘေးဒုက္ခသည်တွေအတွက်မြန်မာတပ်မတော်ဘက်ကလည်းအလူငွေကျပ်သိန်း 5,000 လူဒန်းခဲ့ပါတယ်အခုလိုစစ်ဘေးဒုက္ခသည်တွေတပ်ဖက်ကလူဒန်းထားတဲ့အလူငွေတွေကိုတော့အခုလိုစစ်ဘေးဒုက္ခတွေတွေအတွက်တပ်ဖက်ကလူဒန်းထားတဲ့အလူငွေတွေကိုဘလို့ဆောင်ရွက်သွားမလဲဆိုတာကိုတော့အသေးစိတ်မဆွေးနွေးရသေးဘူးလို့ရခိုင်ပြည်နယ်စိုးရအဖွဲ့ကပြောဆိုခဲ့ပါတယ
်။ဒီမနက်ကဟာလူမျိုးတုံးတုတ်တင်မှုတားဆီးရေးနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်ဆိုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့ ICJ အပြည်ဆိုင်ရာနိုင်ငံတော်တရားရုံးမှာဆွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်ပြီးတော့တွားရောက်ဖြစ်ရှင်းမယ်ဆိုပြီးအစိုးရကထုတ်ပြန်ပါတယ် လူခွင့်ရေးဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့တချိန်လုံးကနိုင်ငံတကာစံထားစရာဖြစ်ခဲ့တဲ့ဒေါန်ဆန်းစုကြည်ကိုယ်တိုင်ဒီအမှုကိုဥဆောင်ကင်တွယ်မယ်ဆိုတဲ့အပေါ်မှာသရက်ရှင်တွေဘယ်လိုယူဆပါလဲမြန်မာနိုင်ငံဘက်ကနေပြီးတော့တကယ်ပဲခုခံဖြစ်ရှင်းနိုင်မှာမလားဘာရီသတိထားစရာရှိလဲစာရီကူလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာသုံးသက်ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်မြန်လူရဲ့သရက်ရှင်တွေ VUE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်မြန်ကြမယ်သရက်ရှင်တွေကိုကြိုပြီးပါတယ်ခင်
မကြခင်ည9နာရီခွဲမှာဆွေးနွေးရမယ့်ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတခါပညာတော်သင်စုအကြောင်းတင်ပြခြင်းပါတယ်မြန်မာပြည်တွင်းကလူငယ်တွေအမေရိကန်မှာရှိတဲ့တက္ကသိုလ်တွေမှာတက်ရောက်ပညာသင်ကြားနိုင်မဲ့အဲ့ဒီသတင်းကိုမတင်ပြခင်မှာကျွန်တော်တို့ဒီမူရစေဝါဖန်ဆီးမိတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်းခရိုင်ကနေတည်လာတဲ့ဘန်းငွေတန်ပေါင်း2000တန်ဖိုးရှိစိတ်ကြွဆေးပြားဆယ်တန်းနီးပါးကိုမနေ့နဲ့ဒီကနေ့တွေမှာဖမ်းမိခဲ့တယ်လို့ထိုင်းရဲကသတင်းထုတ်ပြန်ပါတယ်ဒီအကြောင်းကိုတော့ထိုင်းချီဆိုင် VOA သတင်းတော့မိုင်းမှာရှင်းပြပေးပါအောင်ဗျာ
ထိုင်းမြန်မာနယ်ဆက်ချင်းရိုင်ခရိုင်ကနေဝင်လာနေတဲ့စိတ်ကြွဆေးပြားတွေဟာနှစ်ရက်အတွင်းဖမ်းမိတာဆယ်တန်းနီးပါးရှိကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ထိုင်းမြန်မာနယ်ဆက်ချင်းရိုင်ခရိုင်ဖျောင်မြို့နယ်အတွင်းမှာတော့စိတ်ကြွဆေးပြား6တန်းလမ်းပန်းခရိုင်မှာတော့စိတ်ကြွဆေးပြား3တန်းနဲ့အဲ့ဒီကနေထပ်ပြီးတောင်ပိုင်းကရာဘီနဲ့အလဲပိုင်းခရိုင်တွေမှာတော့စိတ်ကြွဆေးပြား8သိန်းကိုဖမ်းမိခဲ့တာပါ။မြောက်ပိုင်းခရိုင်ကနေလာနေတဲ့စိတ်ကြွဆေးပြားတွေဟာပုံစံမျိုးစုံနဲ့နေဆက်ကနေဝင်လာနေပြီးတချို့ကတော့ကုန်တင်ကားတွေ၊ဇိမ်ခံကားငယ်တွေနဲ့ကားစီးလုံးလိုက်တယ်လာရင်ဖမ်းမိတဲ့စိတ်ကြွဆေးပြားတွေဟာအများဆုံးဖြစ်ကြောင်းထိုင်းမူရနေနေရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။စိတ်ကြွဆေးပြားတွေနဲ့အတူဖမ်းမိတဲ့တရားခံ10ဦးကိုလည်းဆက်လက်စစ်ဆေးမှုတွေလုပ်ဆောင်နေကြပါတယ်။ချင်းရိုင်ခရိုင်ဖျောင်မြို့အဝေးပြေးလမ်းမ191ရဲတပ်ဖွဲ့မှကတော့ဖမ်းမိတဲ့စိတ်ကြွဆေးပြားရည်နဲ့ပတ်သက်ပြီးအခုလိုပြောသွားပါတယ်
။ကောင်းပဲတဲ့ဒီပိုင်ပါကြီးပေါ်တည်းပြေးတဲ့လုံးဆန်ကလျှောက်ပါပဲစိတ်ကတော့လေးပါ
။မူရမောင်ကိုသမားတွေဟာပွဲတော်ရက်တွေနဲ့ကြိုက်ပြီးနေဆက်လန်းတွေကနေဝင်လာနေကြတယ်။အဲ့ဒါကြောင့်နေဆက်လန်းတွေကိုပိတ်ဆို့ပြီးမူရစေဝါတွေဝင်လာလို့မရအောင်ပိတ်ဆို့ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒါကြောင့်အဝေးပြေးလမ်းမမှာပဲဖမ်းမိခဲ့တာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားခဲ့တာပါ။အခုလိုမျိုးထိုင်းမြောက်ပိုင်းဒေသကနေစိတ်ကြွဆေးပြားတွေအလုံးရင်းဝင်ရောက်လာနေတာကိုတားဆီးနိုင်ဖို့အတွက်ထိုင်းနဲ့မြန်မာဒေသဆိုင်ရာစစ်ကောင်းဆောင်တွေဟာနိုဝင်ဘာလ25ရက်နေ့ကတော့ထိုင်းနိုင်ငံမဲဆိုင်မြို့နယ်2ကီလိုသာကွာဝေးတဲ့မဲကောင်ဒဲတာဟိုတယ်မှာတွေ့ဆုံပြီးTBC နေသားကော်မတီဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။နိုင်ငံဆွေးနွေးပွဲတွေအတွင်းမူရစေဝါနှိမ့်နှင်းရေးကိစ္စတွေနဲ့နိုင်ငံပူးပေါင်းလှုပ်ဆောင်ရမယ့်နေဆက်အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်
။ VOA သတင်းတော်မှအေးအေးမှပြောပြသွားတာပါ။အခုတော့လင်ကွန်ပညာတော်သင်စုအကြောင်းဖြစ်ပါတယ်။မြန်မာပြည်တွင်းကလူငယ်တွေအမေရိကန်မှာရှိတဲ့တက္ကသိုလ်တွေမှာတက်ရောက်ပညာသင်ကြားနိုင်မဲ့လင်ကွန်ပညာတော်သင်စုအစီအစဉ်ကိုအမေရိကန်အစိုးရကထုတ်ပြန်ကြေညာလိုက်ပါတယ်။လူငယ်တွေအနေနဲ့မြန်မာနိုင်ငံကိုပုံဖော်နိုင်ဖို့ဒီမိုကရေစီနဲ့စီးပွားရေးပြပြင်ပြောင်းလဲရမှာဥဆောင်ပါဝင်နိုင်ဖို့ဒီပညာသင်စုကရည်ရွယ်တာလို့ဆိုပါတယ်လင်ကွန်ပညာသင်စုမိတ်ဆက်ပွဲအခမ်းအနားကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ထက်ကပြောပြပေးပါအောင်ဗျာ
27ရာစုရဲ့ပုံမရှုပ်ထွေးလာရဲ့အခြေအနေတွေကြားမှာဥဆောင်ဖြည့်ရှင်းနိုင်မယ်မြန်မာလူငယ်တွေဤပညာနဲ့စွမ်းရည်ပြည့်ဝနေအောင်ရည်ရွယ်ပြီးဒီလင်ကွန်ပညာသင်စုကိုစတင်ပေးရလိုက်တာလို့အမေရိကန်တာမတ်ကြီးစကော့မာစီရယ်ကဒီနေ့ရန်ကုန်မြို့ Novotel Hotel မှာလုပ်တဲ့ပညာသင်စုမိတ်ဆက်ပွဲအခမ်းအနားမှာပြောသွားတာဖြစ်ပါတယ်။လူငယ်တွေအမေရိကန်ပြည်အောင်စုမှာပညာသင်ကြားပြီးရတဲ့အခါမှာမြန်မာနိုင်ငံပြုပြင်ပြောင်းလဲမှုမှာပို့ပြီးပါဝင်လာဖို့မျှော်လင့်ထားကြောင်းသူကအခုလိုပြောပါတယ်။
Well, our hope and our expectations.
American ပြည်တော်စုမှာပညာသင်ကြားတဲ့အခါအလွန်ကောင်းတဲ့အတွေ့အကြုံတွေရခဲ့စေချင်တယ်။ခေါင်းဆောင်မှုစွမ်းရည်ပိုင်းမှာလည်းအများကြီးလေးလာခွင့်ရစေချင်တယ်။ပြီးရင်ကိုယ်နိုင်ငံပြန်လာပြီးနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးဒီမိုကရေစီရေးငြိမ်းချမ်းရေးမှာပါဝင်ဆောင်ရွက်လာဖို့ကျွန်တော်မျှော်လင့်ထားပါတယ
်။ American နိုင်ငံကပြီးရင်တခြားပညာသင်စုတွေနဲ့မတူတာကတော့သူကမဟာပွဲအပြင်တခြားခေါင်းဆောင်မှုစွမ်းရည်လေ့ကျင့်သင်ကြားပေးတဲ့သင်တန်းကိုပါတက်ခွင့်ရမှာဖြစ်ပါတယ်။2024အထိမြန်မာနိုင်ငံသား100လောက်ကိုပညာသင်စုပေးဖို့စီစဉ်ထားပြီး နောက်ထပ်ဒီလိုအစီအစဉ်တွေဆက်လုပ်မလားဆိုတာကတော့အမေရိကန်နိုင်ငံလွှတ်တော်ကွန်ဂရက်ရဲ့ငွေကြေးအထောက်ပံ့ပေါ်မူတည်ကြောင်းတန်မတ်ကြီးစကော့မာစီရဲ့ကပြောပါတယ်မြန်မာလူငယ်အယောက်တရာကိုပညာသင်ဆုပေးသွားမှာဖြစ်ပြီးပရမဆုံးအတော့အနေနဲ့အယောက်20ကိုရွေးချယ်သွားမှာပါလာမယ့်ဒီဇင်ဘာ2ရက်မှာ2020ပညာသင်နှစ်အတွက်ရှောက်လွှာတွေကိုစပြီးလက်ခံသွားမှာဖြစ်ပါတယ်ဒီပညာသင်ဆုအတွက်လူငယ်တွေကိုတစ်ဖက်တစ်လမ်းကနေအကြံဉာဏ်ပေးရာတွေဆောင်ရွက်ပေးနေကြောင်းတပြေပညာရေးဖောင်ဒေးရှင်းရဲ့ဒါရိုက်တာဒေါ်စင်မာဦးက VOE ကိုပြောပါတယ်လူငယ်တွေကိုလမ်းဖွင့်ပေးထားကြောင်းသူကအခုလိုပြောခဲ့ရပါ
ကျွန်တော်နိုင်ငံရဲ့ခေါင်းဆောင်မှုဖွံ့ဖြိုးတိုးတက်ရေးမှာပြန်လဲပေးဆက်ပြီးလုပ်ပေးနိုင်မယ်လို့ကျွန်မကတော့ယုံကြည်ပါတယ်ဆိုတော့လူငယ်တွေကိုလည်းအားပေးခြင်းနဲ့ရှောက်ပါပေါ့နော်လိုအပ်တဲ့အထောက်အကူအညီဆိုလဲကျွန်တော်တို့တပြေပညာရေးဖောင်ဒေးရှင်းမှာလာရောက်ပြီးတော့တွေ့ဆုံပြီးတော့ဆွေးနွေးလို့ရတယ်ကျွန်တော်တို့ကအချိန်ဖွင့်ထားပေးတာဖြစ်ပါတယ်ပေါ့နော်
ကျောင်းပြင်မှာရောက်နေတဲ့ကလေးတွေပညာရေးဆောင်ရွက်ပေးနေတဲ့ Mimi Project ကပညာရေးအစီအစဉ်ညှိနှိုင်းမှုဒေါ်စုဟန်မိုးအောင်လည်းဒီအခမ်းအနားကိုတက်ရောက်လေ့လာခဲ့ပါတယ်။မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအားထားတဲ့နိုင်ငံဖြစ်ပေမဲ့စားဝတ်နေရေးအခြေအနေတွေကြောင့်တခြားနိုင်ငံတွေမှာအလုပ်သွားလုပ်နေရရရှိနေကြောင်းစိုက်ပျိုးရေးနဲ့အတမိုးရန်ကြောင်းပြုနေတဲ့မကွေးတိုင်းသူစာတိကဒေသခံတွေကိုအသိပညာလက်ဆင့်ကမ်းဖို့ရည်ရွယ်ပြီးစိုက်ပျိုးရေးဘာသာရပ်နဲ့ကြောင်းတက်ဖို့စိတ်ဝင်စားနေကြောင်းသူကအခုလိုပြောတာပ
ါကျွန်တော်အရင်စိတ်ဝင်စားဆုံးကဒီစိုက်ပျိုးရေးနဲ့ဟာပေါ့နော်ကျွန်တော်ဒီနိုင်ငံကစိုက်ပျိုးရေးဖွံ့ဖြိုးတဲ့နိုင်ငံဖြစ်နေပေမဲ့ဘာလို့မလို့ဒီစိုက်ပျိုးရေးကခုနိုင်ငံကဒီမထွက်ဘဲနဲ့တခြားနိုင်ငံကပုံမှန်စားနေရပေါ့နော်အဲ့တော့ဒီနိုင်ငံဖွံ့ဖြိုးဖို့အတွက်လူငယ်အင်အားဆိုအရင်လိုအပ်တယ်ဒီကိုမြန်မာနိုင်ငံကနေပြီးတော့ကောင်းတဲ့ဝင်ကောင်းတဲ့အားတွေရဖို့ရဲ့ဒါမှသာနေကျွန်တော်တို့နိုင်ငံဖွံ့ဖြိုးတိုးတက်မယ်ပေါ့နော်အဲ့ဒါကြောင့်မလို့ကျွန်တော်ကဒီကျွန်တော်တို့ရဲ့ဒီမကွေတိုင်းပေါ့နော်ဟိုလေဖွံ့ဖြိုးတိုးတက်ရေးအတွက်အများကြီးလှုပ်သွားခြင်းနဲ့ပေါ့နော
်အမေရိကန်နိုင်ငံရဲ့16ဦးမြောက်သမ္မတအီဘရာဟမ်လင်ကွန်ကိုဂုဏ်ပြုရတဲ့အနေနဲ့ဒီပညာသင်ဆုကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အစီအစဉ်ကနေတဆင့်၅နှစ်စီပံကိန်းနဲ့ပေးအပ်တာဖြစ်ပါတယ်
။ VOA သတင်းတော့ကိုဇော်ထက်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ VOA ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းနေခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ကျွန်တော်အခုဒီထုတ်လွှင့်နေတဲ့အစီအစဉ်ပြီးတဲ့အချိန်မှာရုပ်မြင်သံကြားအစီအစဉ်တွေကို9:00-9:00ခွဲအထိ Intelsat 17နဲ့ MediaSat 3တို့ကနေထုတ်လွှင့်သွားမှာပါအခုတော့သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးပါအောင်ဗျာ
ဟောင်ကောင်တည်တံတရာရွေးကပွဲမှာတိုက်ခန်းကိုစလေရီဖက်က90ရာခိုင်နှုန်းနီးပါးအနိုင်ရတော်ရာဟာဟောင်ကောင်ဆန္ဒပြပွဲတွေအပေါ်တာဝန်ရှိသူတွေရဲ့ကင်တွဲဆမပုံနဲ့လက်ရှိအစိုးရအပေါ်ပြည်သူတွေရဲ့မကျေနပ်မှုတွေထင်ရှားတဲ့လက္ခဏာဖြစ်မယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတိကနေပြောပါတယ်။အုပ်ချုပ်ရေးပိုင်းနဲ့ပတ်သက်ပြီးတော့မကျေနပ်တဲ့အမြင်သဘောထားတွေကိုမဲဆန္ဒရှင်တွေဖော်ပြခဲ့ကြတာဖြစ်တယ်လို့လည်းအုပ်ချုပ်ရေးမှူးလမ်ကပြောဆိုခဲ့တယ်လို့အကြမ်းဖက်ဆန္ဒပြပွဲတွေအဆုံးသတ်ဖို့ကိုလည်းတိုက်တွန်းတောင်းဆိုသွားပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုအားပေးထောက်ခံတဲ့ဥပဒေကိုအမေရိကန်ကဖျက်သိမ်းပေးဖို့နဲ့ပြက်ကွက်ခဲ့မယ်ဆိုရင်တော့နောက်ဆက်တွဲအကျိုးဆက်တွဲကျုံရမယ်ဆိုတာကိုသတိပေးဖို့အမေရိကန်သံအမတ်ကြီးကိုစင့်ခေါ်သတိပေးခဲ့ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲပြောဆိုပါရယ်ဟောင်ကောင်ရဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုအားပေးပြီးတော့ကုန်သွယ်ရေးဆိုင်ရာထူအခွင့်ရေးပေးတာကိုလည်းပြန်လဲရုပ်သိမ်းဖို့ချင်းချောက်ထားတဲ့ဥပဒေကြောင့်ရောအမေရိကန်လွှတ်တော်ကအတည်ပြုထားပြီးသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးပြီးတော့ဥပဒေအဖြစ်အတည်ပြုလာမှာပါအမေရိကန်သမ္မတအပေါ်တရားစွဲတင်မတဲ့စုံစမ်းတဲ့အောက်လွှတ်တော်တရားရေးကော်မတီကအိမ်ပြတော်အကြံပေးဟောင်းဒွန်မက်ဂန်လာရောက်ထွက်ဆိုဖို့ဥပဒေကြောင်းကနေစင်ကိုချက်ကိုလိုက်နာဖို့ပြည်ထောင်စုတရားသူကြီးတယောက်ကတနင်္လာနေ့နောက်ပိုင်းမှာဆုံးဖြတ်လိုက်ပါတယ်။မက်ဂန်အပြင်လက်ရှိနဲ့အရင်အိမ်ပြတော်အရာရှိတွေအနေနဲ့အောက်လွှတ်တော်ကော်မတီကစင်ကိုချက်တွေကိုမလိုက်နာနိုင်အောင်တားဆီးနိုင်တဲ့အခွင့်အာဏာသမ္မတထရမ့်မှာမရှိဘူးလို့လည်းတရားသူကြီးကက်ဂျက်ဘရောင်းဂျက်ဆန်ကပြောဆိုခဲ့ပါတယ်။တရားသူကြီးဂျက်ဆန်ရဲ့ဆုံးဖြတ်ချက်ကိုအိမ်ပြတော်ကအယူခံဝင်ဖို့ပြင်ဆင်နေပါတယ်။မက်ဂန်ရဲ့ရှင်းနေကတော့အိမ်ပြတော်ရဲ့အယူခံကိုကြားနာဆုံးဖြတ်ပြီးတဲ့အချိန်ထိယာယီဆောက်မှလို့တရားရုံးကအမိန့်မထုတ်ရင်တော့အောက်လွှတ်တော်ကော်မတီရဲ့စင်ကိုချက်ကိုလိုက်နာမယ်လို့ပြောဆိုထားပါတယ်
။ကျေးဇူးပါ။သတင်းချင်းညုတ်ကိုနန်းလောင်ပြောပြသွားတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာရော့ဒက်စတာဝန်ဒရက်စ်ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းနိုမီတာ7925ရုပ်ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်နှစ်နာရီအကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington, this is VOA News.